တကိုင်းတိုင်းစလင်းကြီးမြို့နယ်ကညောင်မကြီးကျေးရွာမှာဇွန်လ9ရက်ပြည်ခဲ့တဲ့တောက်ကြနေတုန်းကရွာရဲစခန်းဝင်ရောက်တိုက်ခိုက်ခံရပြီးဒီကနေ့မှာစစ်ကောင်စီကလေကြောင်းကပစ်ခတ်တာတွေရှိခဲ့တယ်လို့စလင်းကြီးဒေသခံတူကပြောပါတယ်
။ဒီညောင်မကြီးရဲစခန်းကိုစခန်းသိမ်းဖွဲ့လို့တော့စကားစရေးနေတော့ပဲ။စကားစရေးနေတော့တဲ့အခါမှာဒီ MIRI5 နဲ့ဇာပစ်ပစ်ကူနော်။လေကြောင်းပစ်ကူပစ်ပြီးတဲ့နောက်ပိုင်းမှာဒီမမခအနေနဲ့မောင်ဟာအနေနဲ့ဆင့်ပေါ့နော်။ကျွန်တော်မျိုးကိုကူပြီးတော့ဟုတ်လားမရှိနဲ့အမှုသွားတယ်ပေါ့ဟိုစခန်းသိန်းဝဲကလည်း10ရောက်လောက်ကြတယ်လို့ကျွန်တော်သိရတယ်ဒီဒီဒုက္ခဝေးတက်ဖွဲ့မာမိတ်တပေါင်းသူကလည်း10ရောက်ကြတယ်လို့သိရတယ်ပေါ့နော
်လေကြောင်းကနေဖြစ်ခဲ့လို့ဒေသခံ2ဦးထိခိုက်ဒဏ်ရာရခဲ့တယ်လို့ပြောပါတယ်ဒေသခံဒီဒုက္ခဝေးတက်ဖွဲ့နဲ့စစ်ကောင်စီတပ်တွေကြားထိတွေ့မှုတွေရှိခဲ့ပြီးနောက်တနေ့မှာပဲညောင်မကြီးရွာထဲမှာစစ်ကောင်စီတပ်ဖွဲ့တွေဝင်ရောက်နေထိုင်နေတယ်လို့လည်းသိရပါတယ်အဲ့ဒီနေ့ကစပြီးဒီကနေ့ဇွန်လ16ရက်နေ့အထိရွာထဲကနေအိမ်တွေမိရှုခံရပြီးဒေသခံတွေလည်းအိမ်မပြန်ရဲကြတဲ့အခြေအနေမှာရှိနေပါတယ်။ဇွန်လ10ရက်နေ့မှာရွာထဲကနေအိမ်တွေမိရှုခံခဲ့ရတယ်လို့မေလ31ရက်နေ့တုန်းကစစ်ကောင်စီဖမ်းဆီးခေါ်ဆောင်သွားခဲ့တဲ့စလင်းကြီးမျိုးနဲ့ပြည်သူ့အုပ်ချုပ်ရေးအဖွဲ့ဝင်ကိုဗန့်ကြီးလည်းတပ်ဖြတ်ခံခဲ့ရတယ်လို့ပြည်သူ့မှပြည်သူတို့ပရိုက်တာအဖွဲ့ဝင်တို့ကပြောပါတယ
်။အဲဒီ10ရက်နေ့မှာပဲပေါ့နော်။လူတယောက်ကိုစစ်ကောင်စီရဲ့ဆက်တပ်ဖြတ်ထားခဲ့တယ်။ဒီပကဖအဖွဲ့ဝင်ပေါ့လေ။ကိုဗတ်ကြီးကခုဒီလက်ရှိမှာအခါရမို့ပြီမဲ့အဲလွန်ခဲ့တဲ့မေလ31ရက်နေ့မှာဖမ်းဆီးခေါ်တောင်ခြင်းထားပြီးတော့ရောင်မီးစခန်းသိမ်းပွဲနောက်တည့်ရပေါ့နော်ဆယ်ရက်နေ့မှာစစ်ကောင်စီရဲ့ရဲဆဲပြက်ပြက်ထားခြင်းကိုခံခဲ့ရတယ်အဲ့ဒါအပြင်ကျွန်တော်တို့စစ်ကောင်စီကဒီပြင်ရက်ကွက်ရှုတ်ရဆိုရင်ကိုရက်ကွက်ကိုခဏတချို့ပေါ့နော်ပစ္စည်းယူလို့ဟိုသွားတဲ့ဤသူ10ယောက်ချက်မနေပေါ့နော်အဖက်ခါကရှိတယ်လို့ကိမမတယောက်ကတော့30ပတ်ချလဲလူငယ်တယောက်လဲပြစ်ပတ်ချင်းခံရတယ်14ရက်နေ့နေ့အင်းကအသက်ခံရတဲ့အခါမှာ14ရက်နေ့ညအချိန်ကိုအလောင်းကတော့ကောက်လို့မရဘူးဆိုတဲ့အချိန်ကြီးရှိတယ်ပေါ့နော
်စစ်ကောင်စီတပ်ဖွဲ့ဝင်တွေရွာထဲဝင်နေပြီးရွာထဲကနေအိမ်တချို့ကိုမိရှူတာတွေကြောင့်ညောင်မကြီးဒေသခံတွေရွာလုံးကျွထွက်ပြေးနေကြရတယ်လို့ရွာနီးစပ်မှာနေထိုင်သူတွေပါထွက်ပြေးနေရတယ်လို့ကုညီနေသူတွေကပြောပါတယ်စစ်ဆောင်သူဦးရေက8500ဝန်းကျင်မှာရှိနေပါတယ်တချို့ကရွာလေကွင်းတွေထဲမှာဖြစ်တယ်လို့နေရတဲ့အခြေအနေရှိတယ်လို့ဒီလိုစစ်ဆောင်တွေကိုကူညီပေးနေတဲ့အညာဖြစ်တိုင်းထောင်လေးများအဖွဲ့တာဝန်ရှိသူတွေကပြောပါတယ
်စစ်ဆောင်တွေကတော့ဒီဟိုလက်တော်ချင်းတွေကသူတို့ကလည်းဒုမီတိုင်းကြီးလာတာဆိုတော့တော့အခုဆိုလို့ရှိရင်တော်တော်လေးရက်ကရှည်လာပြီပေါ့အဲ့ညာမှာကျွန်တော်တို့စားရေးတောက်ရအတွက်လည်းဟိုတချို့ဆင်ခက်ခဲဖြစ်နေရပေါ့နော်ဒီဟိုစစ်ဆောင်စခန်းတွေမှာမဟုတ်ဘဲနဲ့ဒီတိုင်းဒီလက်ဝင်းမြင့်တွေမှာတွားရောက်နေတဲ့သူတွေဆိုလို့ရှိရင်ပို့ဆိုးတာပေါ့ဗျာဒီအစာရတော့လာတော့ခက်ခဲဖြစ်နေကြတယ်မိုးရွာရင်လည်းဒီမိုးမလုံတဲ့အတွက်ကြောင့်မလို့ဒီလက်ခွင့်မှာနေရတဲ့အတွက်ကြောင့်ဟိုခက်ခဲရတော့ဖြစ်နေရဗျဟုတ
်စကိုင်းတိုင်းမိုးရွာကနေညောင်မကြီးစီကိုစစ်ကောင်စီတပ်ဖွဲ့ဝင်တွေဟာဇွန်လ1ရက်နေ့ကတည်းကရေချောင်းကတဆင့်အသွားအပြန်လုပ်နေတယ်လို့ဒေသခံတွေကပြောပါတယ်အဲ့ဒီအချိန်ကတည်းကဒေသခံတချို့ဟာရွာတွေထဲမှာမနေရတော့ပဲဘေးလွရာကိုထွက်ပြေးနေကြတာပါတိုက်ပွဲတွေမရှိပေမဲ့လည်းရွာထဲမှာမီးရှို့ခံရတာတွေကတော့ဒီကနေ့ဇွန်လ16ရက်နေ့အထိဆက်ပြီးတော့ရှိနေတာကြောင့်ဒေသခံတွေအိမ်ပြန်ဖို့ခက်ခဲနေကြပါရဲ့ရှင်